Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ17ရက်စနေနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ79.25ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တော်ရှင်များကြာမှာကြပါစေကျမနန်းလောက်ပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသွားမှာပါ
ကျမဆုမြတ်မှပါရှင်အမေရိကန်လေဆိပ်တချို့မှာတော့အီဘိုလာရောဂါဖြစ်မဖြစ်ကိုဒီကနေ့စတင်စစ်ဆေးပါတယ်ကင်မရွန်နိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြွတွေကဖမ်းဆီးထားတဲ့သူ28ယောက်ကိုပြန်လွှတ်ပေးလိုက်ပါတယ်ဒီလိုမျိုးနိုင်ငံကထိတ်တန့်သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာထိုင်းနိုင်ငံကော့ထောင်ကျွန်းလူတက်မှုနဲ့ပတ်သက်ပြီးမေးမှန်းချက်မှာတော့
ကျွန်တော်ပြောတဲ့တီထောင်စုဝန်ကြီးဖွဲ့ထားပြီးတော့ဒီကျွန်တော်တို့နဲ့လာပေါင်းပြီးဒီအမှုကိုထိုင်းဥပဒေပညာရှင်နဲ့ပူးပေါင်းပြီးဖြေရှင်းမယ်လို့ဆိုတ
ာ။ရှင်းနေဦးအောင်မျိုးတန့်ပြောသွားတာပါ။ဒီအကြောင်းသေးစိတ်ကိုမကြားခင်ကြားနားဆင်ရမှာပါ။ဒါအပြင်ထိုင်းနိုင်ငံမှာလေဆီထွက်ပြေးလာတဲ့ဘင်္ဂလီလူမျိုးဒုက္ခရဲ80ကျော်ကိုဖမ်းမိတဲ့အကြောင်းအသေးစိတ်သတင်းတွေနဲ့အတူ Islamic ဆွန်းရောက် IS အဖွဲ့ကိုဝိုင်းဝန်းခိုင်နေချိန်မှာဥရောပနဲ့တခြားဒေသကလူငယ်တွေရချီပြီး IS ရဲ့ Jihadi စစ်ဘာသာရေးစစ်ပွဲမှာပါဝင်လာနေကြတဲ့အကြောင်းစူးစီးတင်ပြချက်တွေကိုနားဆင်ရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မှတ်ယူနိုင်တို့ကအကြေညာပေးပါမယ်ရှင
်အနောက်အာဖရိကနိုင်ငံတွေကလာတဲ့လေယာဉ်ခရီးစဉ်တွေမှာပါလာတဲ့ခရီးသည်တွေကိုအမေရိကန်လေဆိပ်တချို့မှာအီဘိုလာရောဂါဖြစ်မဖြစ်ကိုစစ်ဆေးနေပါတယ်နယူးယောက်မြို့က JFK လေဆိပ်မှာဒီကနေ့စနေနေ့မှာစစ်ဆေးမှုတွေကိုစတင်နေပြီးတော့ Washington, Dallas, New York, Chicago, O'Hara နဲ့ Atlanta လေဆိပ်တွေမှာလည်း Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကလာကြတဲ့ခီးသည်တွေကိုမကြခင်မှာစစ်ဆေးသွားမှာဖြစ်ပါတယ်။လောလောဆယ် Ebola ရောဂါဟာနိုင်ငံ9ခုမှာဖြစ်ပွားနေပြီးတော့သေဆုံးသူ4000ရှိသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေတော့ပြောကြားခဲ့ပါတယ်။ဖြစ်နေတဲ့ Ebola ကူးစက်မှုပြန့်ပွားမှုအတိုင်းအတာနဲ့ညှိမျှတဲ့ငွေကြေးအကူအညီပေးကြဖို့တိုက်ဖြတ်ကြဖို့အတွက်ကို Ebola ဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲမှာတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အနောက်အာဖရိကနိုင်ငံတွေမှာ Ebola တိုက်ဖြတ်ရေးစစ်သုံးဘဏ္ဍာငွေ American Dollar တန်း850ပေးဖို့ American လွှတ်တော်အမတ်တွေကလည်းသဘောတူခဲ့ကြပါတယ်။ရောဂါအစိုးဆုံးဖြစ်နေတဲ့နေရာမှာဆေးပေးခန်းတွေဆောက်လုပ်ဖို့ American စစ်သားတွေ Liberia နိုင်ငံမှာရောက်နေကြပါတယ်။ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေမှာအီဘိုလာကြောင့်သေဆုံးသူအများဆုံးဖြစ်တယ်လို့ WHO ကပြောပါတယ်ရှင
်။ Boko Haram အုပ်စုကလို့ယူဆရတဲ့စစ်သွေးကြတွေဟာသူတို့ဖမ်းဆီးထားတဲ့ဒဇဂန်28ယောက်ကိုပြန်လွှတ်ပေးလိုက်တယ်လို့ကင်မရွန်သမ္မတကဒီကနေ့ပြောပါတယ်။အဲ့ဒီဒဇဂန်တွေထဲမှာကင်မရွန်နိုင်ငံရဲ့ဒုတိယဝန်ကြီးချုပ်ကတော်အပါအဝင်တရုတ်အလုပ်သမား10ဦးလည်းပါဝင်တယ်လို့သမ္မတမစ္စတာဘိုင်ယာကပြောပါတယ်။ Nigeria နဲ့နေဆက်တလျှောက်ထိစပ်နေတဲ့ကင်မရွန်နိုင်ငံမှာ Boko Haram အုပ်စုဟာသွေးထွက်တန်ယူဖြစ်စေတဲ့ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေကို2009ခုနှစ်ကတည်းကကျူးလွန်လာတာပါ။ Nigeria မြောက်ပိုင်းမှာလူတွေထောင်ထဲချီတေဆုံးခဲ့မှုအပေါ် Boko Haram အုပ်စုကိုဆွဆွဲထားပါတယ်။ဒါအပြင်နိုင်ငံတကာကအပြင်းထန်ဝေဖန်ပြောဆိုထားတဲ့ April က Nigeria Chibok မြို့ကကျောင်းသူမင်းကလေးအယောက်200ကျော်ကိုပြန်ပေးဆွဲထားတဲ့ဖြစ်ရမှာလဲ Boko Haram မှာတာဝန်အပြည့်ရှိကြောင်းဆွဆွဲထားပါတယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကကတ်လူမျိုးတွေနေထိုင်တဲ့ကိုရာမီမြို့မှာတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။ Islamic State စစ်သွေးကြွတွေဘက်ကသိမ်းပိုက်လိုက်နိုင်တဲ့နေရာတွေပို့ပြီးတော့များလာနေတာနဲ့အတူအဲ့ဒီတမျိုးလုံးစစ်သွေးကြွတွေလက်ထဲကျသွားခဲ့ရင်လူတွေထောင်ထဲချီအစုလိုက်အပြုံလိုက်အသက်ခံရနိုင်တဲ့အခြေအနေရှိနေတယ်လို့ Syria ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကတောက်ကြနေတော့ကပြောကြားခဲ့ပါတယ်။ Guard တပ်ဖွဲ့တွေနဲ့ Islamic State စစ်သွေးကြွတွေကြားတိုက်ပွဲတွေဖြစ်နေတာသတင်းသုံးပတ်ကြာပြီဖြစ်တဲ့ကိုဘာနီမြို့မှာတက်ကြီးရွယ်အိုတွေပိတ်မိနေကြပြီးတော့တူရကီနယ်ဇက်ဖက်ကိုထွက်မပြေးနိုင်ကြသူတွေကလည်းထောင်ထဲချီရှိနေတယ်လို့ကုလသမဂ္ဂအထူးသံတမန်ကပြောပါတယ်။ခိုဘာနီမြို့ရဲကစစ်သွေးကြွပစ်မှတ်တွေအပေါ်အမေရိကန်စစ်တပ်ကလေကြောင်းကနေဆက်လက်ပြီးတော့တိုက်ခိုက်နေပါတယ်။တူရကီနယ်ဇက်နဲ့နီးတဲ့နေရာတွေနားကိုအဓိကထားပြီးတော့တောက်ချာနေတုန်းကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်နေကရဲစခန်းဌာနချုပ်ကိုအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်ရဲရာရှိတအုပ်တေဆုံးပြီးအနည်းဆုံးလူ3ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။စနေနေ့ကအဲ့ဒီနယ်ရဲမြို့ဖြစ်တဲ့လက်ရှ်ကာဂါမှာရဲဝတ်စုံကိုအယောင်ဆောင်ဝတ်ဆင်ထားတဲ့တပုံတအုပ်ဟာရဲစခန်းအဆောက်အုံရဲ့အဝင်ဂိတ်မှာဘုံကိုအသေးခံဖောက်ခွဲခဲ့တာလို့ပြောပါရယ်။ဒီဖောက်ခွဲတိုက်ခိုက်တာနဲ့ပတ်သက်လို့ဘဲအုပ်စုကမှတာဝန်ရှိတယ်ဆိုတာကိုထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လို့တာလီဘန်စစ်သွေးကြွတွေကတော့အာဖဂန်နိုင်ငံကနေနိုင်ငံခြားမဟာမိတ်တပ်တွေဒီနေ့အကုန်ထွက်ခွာဖို့ပြင်ဆင်နေချိန်မှာအာဖဂန်လုံခြုံရေးတပ်တွေအပေါ်တိုက်ခိုက်မှုတွေကိုအရှိန်မြင့်လာတာဖြစ်ပါရဲ့ရှင်။
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အရွေအစားကြီးမားပြီးတော့အင်အားပြင်းတဲ့မုန်တိုင်းတစ်ခုဂျပန်နိုင်ငံတောင်ပိုင်းကျွန်းတွေစီကိုဥတီပြီးတော့တဖြည်းဖြည်းရွှေ့ရှားနေပါတယ်။ဖောင်ဖောင်မုန်တိုင်းအရှင်ကြောင့်အိုကီနာဝါကျွန်းပေါ်မှာမိုးသီးထန်စွာရွာသွန်းကလေပြင်းတိုက်ခတ်မှုကြောင့်ဓာတ်အားလိုင်းတွေပြတ်တောက်ခဲ့တဲ့အတွက်လူပေါင်းထောင်တောင်းချီဟာလျှက်စစ်မီမရဖြစ်နေကြပါတယ်။ထိခိုက်ဒဏ်ရာရသူလည်း12ယောက်ထက်မနည်းရှိသလိုလေယာဉ်ခရီးစဉ်တွေလည်းထိခိုက်နေပါတယ်။စနေနေ့နှောင်းပိုင်းလောက်မှာအိုကီနာဝါကျွန်းနဲ့အနီးဆုံးနားအထိမုန်တိုင်းဖြတ်သွားလိမ့်မယ်လို့မိုးလေဝသခန့်မှန်းသူတွေကမျှော်လင့်ထားကြပါတယ်။ရှေ့တဲ့ဘက်အစောပိုင်းလုံးလောက်မှာတော့ကျူရှူးနဲ့ဟွန်ဆူးကျွန်းတွေဘက်ကိုမုန်တိုင်းဥတီသွားမယ်လို့ခန့်မှန်းရပါတယ်။ဖောင်ဖောင်မုန်တိုင်းမုန်တာပြီးခဲ့တဲ့ရက်တွေမှာအားပြော့သွားပြီးမယ်လေဒီလေပြင်းတိုက်နှုံးကတနာရီကို145မိုင်လောက်ရှိခဲ့ပါတယ်။ဂျပန်နိုင်ငံဘက်ကိုတနာရီ6မိုင်နှုံးလောက်နဲ့ဥတီနေတဲ့မုန်တိုင်းကြောင့်ရေကြီးနိုင်တဲ့အန္တရာယ်လည်းရှိနေပါတယ်။ဖောင်ဖောင်မုန်တိုင်းဟာတရုတ်လိုနဂျီကောင်းလိုအဓိပ္ပာယ်ရပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းကပဲဖန်ဖုံမုန်တိုင်းတံကြောင့်ဂျပန်နိုင်ငံခံထားရပြီးတော့အဲ့ဒီမုန်တိုင်းတုန်းကလည်းအမေရိကန်စစ်မှုထမ်း3ယောက်အပါအဝင်9ယောက်သေဆုံးခဲ့ပါတယ်ရှင်
။တရုတ်နိုင်ငံအနောက်မြောက်ရှန်နီဇီခရိုင်မှာမြေပြိုရာကြောင့်အနည်းဆုံးလူ19ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ပါတယ်။တောက်ချာနေညကဆောက်လုပ်ရေးဝင်းတစ်ခုလုံးပေါ်ကိုမြေပြိုကျလာတာကြောင့်ဆောက်လုပ်ရေးလုပ်သားတွေရဲ့ယာယီအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့နိုင်ငံပိုင်ဆွင်ဟွာသတင်းဌာနကပြောပါရယ်မြေပြိုကျတာကြောင့်အလုသမား9ဦးဟာနေရာမှာတင်ပွဲချင်းပြီးတည်ဆုံခဲ့ပြီးနောက်ထပ်10ဦးကတော့ဆေးရုံကိုတည်ဆောင်သွားပြီးနောက်တည်ဆုံခဲ့ပါရယ်အခုလိုမြေပြိုကျတာဟာဘာကြောင့်လဲဆိုတာကိုတော့ဆင်ဟွာသတင်းဌာနမှဖော်ပြထားခြင်းမရှိပါဘူးတရုတ်နိုင်ငံတောင်ထူထက်တဲ့ဒေသတွေမှာအခုလိုမြေပြိုကျတာမျိုးမကြာခဏဖြစ်လေရှိပါရယ်ရှင်
ဟောင်ကောင်နေရာတချို့မှာပြီးခဲ့တဲ့သတင်းနှစ်ပတ်လုံးပိတ်ဆို့ဆန္ဒပြနေကြတဲ့ဒီမိုကရေစီရဲ့တောင်းဆိုနေသူတွေကိုအမေရိကန်ပြည်ထောင်စုကနောက်ွယ်ကထောက်ခံမှုပေးနေတယ်လို့တရုတ်ကွန်မြူနတီပါတီကဆွဆွဲလိုက်ပါတယ်။ကွန်မြူနတီပါတီထုတ် People's Daily သတင်းစာရဲ့ဒီကနေ့စနေနေ့အပေါ်မှာအမေရိကန်အစိုးရတာဝန်ရှိသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေဟာကိုယ်ပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းပေးထားတဲ့တရုတ်ပိုင်းနဲ့ပေါ်မှာလူမှုအုံကြွားမှုတော်လှန်ရေးမျိုးဖြစ်အောင်သွေးထိုးလှုံ့ဆော်ပေးနေတယ်လို့သတင်းစာမျက်နှာဖုံးမှရှင်းတာဖော်ပြထားပါတယ်။အမေရိကန်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအကာအကွယ်ပေးတယ်လို့ဟန်ဆောင်နေပေမဲ့တကယ်တော့သူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုကာကွယ်နေတာဖြစ်ပြီးတော့အမေရိကန်ကိုမနာခံတဲ့အစိုးရတွေကိုအင်အားကျော်နေသွားအောင်လုပ်နေတာဖြစ်တယ်လို့အက်ဒီတာအဘော်ကဆိုပါတယ်။တရုတ်အစိုးရရဲ့အဘော်ကိုရောင်ပြန်ဟတ်တယ်လို့မြင်ကြတဲ့ People's Daily သတင်းစာရဲ့မှာဒီဝါရှင်တန်အခြေစိုက်ဒီမိုကရေစီရဲ့ထောက်ပံ့အားပေးနေတဲ့ NDT အဖွဲ့ဒီဥက္ကဋ္ဌလူအီဇာဂရီဖီနဲ့ဟောင်ကောင်ဆန္ဒပြကြောင်းသားတွေလွန်ခဲ့တဲ့လတော်တော်ကြာကြာတုန်းကတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းထုတ်ပြန်ချက်တွေကိုဥပမာပေးပြီးတော့ရေးသားထားတာပါအခုလိုမျိုး editor အပေါ်မှာရေးသားချက်ကဟောင်ကောင်ဆန္ဒပြဝဲတွေမှာအမေရိကန်ပါဝင်ဆွတ်ဖက်နေတယ်လို့တရုတ်အစိုးရကဓာတ်ရိုက်ဆွဆွဲတာလို့လည်းမြင်ကြပါတယ်
ပါကစ္စတန်နိုင်ငံကအတိုက်ခံခေါင်းဆောင်နာမည်ကျော်ခရစ်ကတ်ကစားသမားအင်မရာခန်ရဲ့မနေ့ကပြုလုပ်တဲ့လူထုဟောပြောပွဲမှာလူတွေတအူးနဲ့တအူးနင်းမိခဲ့တာကြောင့်လူပိတေဆုံးသူစုစုပေါင်း9ဦးရှိခဲ့ပြီးအနည်းဆုံးလူ40လောက်ဒဏ်ရာရခဲ့ပါတယ်။တောက်ချာနေ့ကအားကစားရုံတစ်ခုမှာအင်မရာခန်ရဲ့မိခွန်းပြောပြီးကွင်းထဲကလူတွေတအူးနဲ့တအူးတိုးဝေထွက်လာတာကြောင့်ဖျော်ဖျဲဖြစ်တအူးပေါ်တအူးနင်းမိခဲ့တဲ့ဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်မြို့တော်အစ္စလာမဘတ်မှာဩဂုတ်လကတည်းကစတင်ခဲ့တဲ့အစိုးရစန့်ကျင်ရေးလူထုဆန္ဒပြပွဲတွေကိုခန်းကဥဆောင်ခဲ့တာပါ2013ရွေးကောက်ပွဲမှာမဲမတမာမှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဝင်းကြီးချုပ်နဝတ်ရှရစ်ယာရူကနေနှုတ်ထွက်ဖို့တောင်းဆိုနေတာဖြစ်ပါတယ်ခန်းကိုထောက်ခံတဲ့အရင်ကလူထုစည်းဝေးပွဲတွေမှာတော့အခုလိုထိခိုက်ဒဏ်ရာရသေဆုံးတဲ့ဖြစ်ရမျိုးမပေါ်ပေါက်ခဲ့ပါဘူးရှင်
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာအပြန်အလှန်ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်နှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲတွေပြတ်တော့မယ်လို့မြောက်ကိုရီးယားအစိုးရသတင်းစာတစ်ခုကပြောခဲ့ပါရတယ်။တောင်ကိုရီးယားလှုပ်ရှားသူတွေကနေဆက်မှာမြောက်ကိုရီးယားစန့်ကျင်ဝါဒဖြန့်ပါတဲ့မိုးပြံပူပေါင်းတွေလွှတ်တင်ခဲ့တာကိုမြောက်ကိုရီးယားဘက်ကတောက်ကြနေကပြစ်ချခဲ့ပါရတယ်။ကြည်တချို့တောင်ကိုရီးယားဘက်ကိုကြားခဲ့တဲ့အတွက်တောင်ကိုရီးယားကလည်းပြန်လည်ပြစ်ခတ်ခဲ့တာဖြစ်ပါရဲ့ရှင်။
စနေနေ့ညနေပဲနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မိုက်အင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါ။အခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေမှာတော့အရင်ဆုံးမြန်မာနိုင်ငံသတင်းနဲ့စပါမယ်။ထိုင်းနိုင်ငံကော့တောင်ကျွန်းကဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရမှုမှာလူသတ်မှုစွပ်စွဲချက်နဲ့အဖမ်းဆီးခံထားရတဲ့မြန်မာရွှေ့ပြောင်းအလုတ်သမားနှစ်ဦးအရေးအမှုမှန်ပေါ်ပေါက်နိုင်ဖို့ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့အဖွဲ့တစ်ဖွဲ့ကိုမြန်မာအစိုးရရဲ့ထိုင်းမြန်မာအစိုးရကထိုင်းကိုဆီလွတ်တော်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမြန်မာတန်ယုံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ကော့တောင်ကျွန်းလူသတ်မှုစုံစမ်းစစ်ဆေးတွေ့ရှိချက်အစီရင်ခံစာမြန်မာသမ္မတဦးသိန်းစိန်စီတင်တွင်အပြီးအခုလိုလှုပ်ဆောင်မှုဖြစ်လာတာပါဒီလိုဟိုလေးတကျော်ဖြစ်နေတဲ့လူသတ်မှုကရက်ကြောင့်ကော့တောင်ကျွန်းကမြန်မာရွှေ့ပြောင်းအလုပ်သမားတွေကြားမှာလုံခြုံရေးစိုးရိမ်မှုတွေနဲ့အတူလုပ်ငန်းထိခိုက်မှုတွေလည်းရှိလာနေပါတယ်အသေးစိတ်ကိုမဆုမွန်ကတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းလိပ်ကျွန်းလို့ခေါ်တဲ့ကော့တောင်ကျွန်းမှာစက်တင်ဘာလ15ရက်နေ့ကအသက်ခံခဲ့ရတဲ့အသက်23နှစ်အရွယ်ဗြိတိန်နိုင်ငံသူမစ်ဆစ်ဟန်နာနဲ့အသက်24နှစ်အရွယ်ဗြိတိန်နိုင်ငံသားဒေးဗစ်မီလာဆိုတဲ့ကမ္ဘာလှည့်ခီးသွားနှစ်ဦးမရင်းကျင်တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့အစိုးရရဲ့အထူးတာဝန်ပေးထားတဲ့ထိုင်းနိုင်ငံမြန်မာတန်ယုံဒုကောင်စစ်ဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဖြစ်စဉ်ဖြစ်ပျက်ခဲ့တဲ့ကျွန်းနေရာကိုတွားရောက်ပြီးတော့အမှုစစ်ထိုင်းရဲ့တပ်ဖွဲ့တွေအပါအဝင်တပ်ဆိုင်ရာဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နောက်အချင်းတော်ထဲမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာရွှေ့ပြောင်းအလို့သမားနှစ်ဦးနဲ့အစိုးရတပ်သေးဆိုသူမြန်မာရွှေ့ပြောင်းအလို့သမားတဦးနောက်စကပြန်ကိုပါတွားရောက်တွေ့ဆုံမေးမြန်းခွင့်ရခဲ့တာဖြစ်ပါတယ်။ဒီလိုမေးမြန်းစုံစမ်းမှုတွေကိုစုစည်းပြီးတော့မြန်မာသမ္မတဦးသိန်းစိန်ထံကိုအောက်တိုဘာလဇန်မိုင်းမှာအစီရင်ခံစာတင်သွင်းနိုင်ခဲ့တာဖြစ်ပါတယ်။မြန်မာသမ္မတစီကိုအစီရင်ခံစာတင်သွင်းပြီးတဲ့နောက်မှာတော့မြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးဦးဆောင်တဲ့အထူးစုံစမ်းရေးအဖွဲ့ကိုဆွေလွတ်ပြီးတော့ထိုင်းနိုင်ငံမြန်မာတန်ယုံအထူးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ရှိပါတယ်လို့မြန်မာအလုံသမားနှစ်ဦးရဲ့အရေးကိုရိုင်းလိုက်ပါဆောင်ရွက်ပေးနေတဲ့ဥပဒေအကျိုးဆောင်ဦးအောင်မျိုးတန်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီကောင်စုဝန်ကြီးဖွဲ့ဖွဲ့တာပြီးတော့ဒီကျွန်တော်တို့နဲ့လာပူးပေါင်းပြီးဒီမှုကိုဝိုင်းဥပဒေပညာရှင်နဲ့ပူးပေါင်းပြီးဆက်စပ်မယ်လို့တော့ကျွန်တော်တို့သိရပါတယ်အဲ့လိုလာမှလည်းကောင်းမယ့်အခြေအနေဖြစ်ပါတယ်အဲ့ဒီမှာဥပဒေပညာရှင်တွေနောက်တစ်ခါချီးမှုပြီးပညာရှင်တွေပါလာမယ်လို့သိရပါတယ်ခင်ဗျာနာမည်တွေကတော့အတိအကျမသိပါဘူးဒါပေမဲ့ထိုင်းဥပဒေအရာရှိရုံးကနေပြီးတော့ရဲတွေကိုပြန်ချပစ်တာကတော့စစ်ဆေးမှုမပြည့်စုံလို့အမှုတွေကိုတပတ်တွင်းပြန်လဲစစ်ဆေးပြီးပို့ပါလို့တော့ပြောထားတာရှိပါတယ်ဒါကြောင့်မို့ကျွန်တော်နိုင်ငံဘက်ကလည်းဒီထက်ကိုဒီထားပြီးတော့အမြန်ဆုံးဆောင်ရွက်ပြီးမယ်ဆိုရင်တော့ဟုတ်ပါအမှန်ပေါ်ပေါက်လာလိမ့်မယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
ထိုင်းဝန်ကြီးချုပ်နဲ့မြန်မာသမ္မတတွေ့ဆုံချိန်မှာလဲထိုင်းနိုင်ငံတွင်ကလူသက်မှုအရေးကိုဆွေးနွေးခဲ့ကြသလိုမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းထိုင်းဒုတိယဝန်ကြီးချုပ်ထိုင်းနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံချိန်မှာလက်ရှိဖြစ်ပွားနေတဲ့လိပ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးဖြစ်စဉ်အမှန်ပေါ်ပေါက်နိုင်မှုဥပဒေနဲ့အညီဆောင်ရွက်ပေးဖို့နဲ့မြန်မာတန်ယုံရဲ့အထူးအဖွဲ့လေးလာနေမှုကိုကူညီစီစဉ်ဆောင်ရွက်ပေးဖို့မြစ်တာရက်ခံခဲ့ပါတယ်အခုလိုမျိုးမြန်မာအစိုးရဘက်ကလည်းအထူးအလေးထားပြီးဆောင်ရွက်ပေးနေချိန်မှာလူသက်မှုနဲ့အချင်းတောင်နဲ့ထိမ့်သိမ့်ခံနေရတဲ့မြန်မာလူသမားနှစ်ဦးရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းရှေ့နေဦးအောင်မျိုးတန်းကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့မြင်တာတော့ဒီအမှုကရဲရဖြစ်လာတာခင်ဗျရဲရဖြစ်လာကြောင်းမို့လဲဒီကလေးတွေတရားခံပါဆိုတဲ့အခြေအနေကပေါ်လာတာပါဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ဒီကမြန်မာနိုင်ငံကဆီလွတ်တဲ့တာယုံအထူးဖွဲ့သွားတဲ့အချိန်မှာဒီကလေးတွေရဲ့ပြောတဲ့စကားဟာခုနကပြောတဲ့ဝန်ခံချင်းကနှိမ့်ချက်လို့ပါရိုက်ညှက်လို့ပါဆိုတဲ့စကားပေါ်လာပါတယ်အဲ့တော့ဒါကြောင့်မို့ဒီဝန်ခံနေဆိုတာဟာစက်တီကံဝင်ပါဦးခင်ဗျဝန်ခံတာတစ်ခုတည်းတရားရုံးမှာတင်ပြီးတော့အပြစ်ပေးလောက်တဲ့အနေအထားမရှိဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျဒါကြောင့်မို့ဒီမှုနဲ့ပတ်သက်လို့ပြန်လဲဖြစ်ကြမယ်ဆိုရင်လည်းမှုကင်းသားတဲ့လူအမှုနဲ့ပတ်သက်လို့နားတဲ့လူဆန်နိုင်ငံပူးပေါင်းပြီးတော့စစ်ဆေးမှတ်တမ်းလေးအမှန်ပေါ်ပေါက်လိမ့်မယ်လို့မြင်ပါတယ်ခင်ဗျ
အခုလိုမျိုးအခြေတည်အငင်းပွားပွဲစစ်ဆေးမှုတွေတရားစွဲဆိုမှုတွေဖြစ်စေတဲ့လူသက်မှုဖြစ်ခဲ့ရာထိုင်းနိုင်ငံကော့တောင်ကျွန်းရဲ့လက်ရှိအခြေအနေကတော့ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မြန်မာလူသမားတွေကြားလုံခြုံရေးဆိုရမှုတွေစီးပွားရေးလုပ်ငန်းတွေအေးဆက်သွားတာနဲ့အတူခီးသွွားလုပ်ငန်းတွေထိခိုက်မှုဖြစ်ရတဲ့ထိုင်းလုံရှင်နေတဲ့မြန်မာလူသမားတွေကြားဆက်ဆံရေးတွေတင်းမာမှုဖြစ်လာနေတယ်လို့လည်းထိုင်းနိုင်ငံကသတင်းသမားတဦးဖြစ်တဲ့ဦးထေးဝင်းကတုံ့သက်ပါတယ်
အလုပ်သမားတွေကခုချိန်မှာရှုံးရင်ထိုက်လိုက်မှုနဲ့အပြည့်ပေါ့ဗျာဒီကလေးတွေမဟုတ်ရင်တော့ဘာသူဖြစ်လာမလဲဘာသူပေါ်ကြလာမလဲစဖြစ်တဲ့အချိန်မှာအထူးသဖြင့်ပေါ့လေအဲ့မှာရခိုင်လေလို့ပြောခေါ်ယူစစ်စစ်ခံရတာပေါ့ဗျာအချုပ်ခံရတာပေါ့နော်အနည်းဆုံးအယောက်20လောက်ရှိကြတယ်လို့ပြောတန်ကြရတယ်အရင်တော့ကဆိုလို့ရှိရင်မာပီတာနဲ့ထိုင်းလို့ရှိနေတာတော်တော်ရင်းနှီးရှိကြတယ်ဖြစ်ဖြစ်ခင်ရှိကြတာပေါ့လေအခုနောက်ပိုင်းမှာတချို့အလုပ်ချင်းတွေကမာပီတာတွေကိုအယုံကြည်မဲ့လာတယ်တနည်းအားပြောလို့ရှိရင်အရင်တည်းပို့ပြီးတော့စိမ့်စိမ့်ကကဆက်ဆံလာတဲ့ဘောမျိုးရှိတာတချို့ဆိုအလုပ်တွေကကျုပ်လာကြတယ်အဲ့လိုမျိုးတွေရှိလာတယ်တကယ်လို့များဒီအမှုမှာဒီမြန်မာအလုပ်သမားတွေမဟုတ်ဘူးလို့ဟိုပြောင်းသွားရင်တော့မှ မြန်မာအလုပ်သမားတွေနဲ့အလုပ်ရှင်တွေနဲ့ဆက်ဆံရေးဟာငကိုလိုပုံမှန်ဖြစ်ဖို့ကတော့မလွယ်လာပါဘူ
းခုလိုဟိုးလေးတကြော်ဖြစ်နေတဲ့ထိုင်းနိုင်ငံကော့တောင်ကျွန်းကဘာလဲခီးသွွားနှစ်ဦးရဲ့လူသက်မှုနဲ့ပတ်သက်ပြီးတော့ထိုင်းမှုစစ်ရဲတွေရဲ့အမှုစစ်ဆေးပုံကိုလည်းဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပါတယ်ဒါပေမဲ့လည်းဒီဖြစ်ရပ်နဲ့ပတ်သက်လို့လူသက်တရားခံတွေဘက်ကဝန်ခံထားပြီးဖြစ်တယ်လို့ထိုင်းရဲ့တပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းလင်းပြောဆိုခဲ့တယ်လို့ပဲနိုင်ငံတကာမီဒီယာတွေအပါအဝင်ထိုင်းမီဒီယာတွေလူမှုကွန်ရက်စာမျက်နှာတွေနဲ့ထိုင်းလူထုမြန်မာလူထုကြားမှာတော့အမှုစစ်ဆေးမှုတွေအပေါ်မှာလက်မခံနိုင်တဲ့အထောက်ကိုအငင်းပွားနေကြတာပါမြန်မာနိုင်ငံရန်ကုန်မြို့မှာလည်းဒီလူသက်မှုနဲ့ပတ်သက်ပြီးတော့ထိုင်းဝန်ကြီးချုပ်ရောက်ရှိတဲ့အချိန်မှာဆန္ဒပြမှုတချို့လည်းဖြစ်ပွားခဲ့ပါတယ်ရှင်
မဆုမွန်တင်ပြသွားတာပါရှင်တဆက်ထဲမှာပဲထိုင်းနိုင်ငံကဒုက္ခသည်တွေရေးကြည့်ရအောင်ပါထိုင်းနိုင်ငံတောင်ပိုင်းဖန်ကခရိုင်တကောပါမြို့နယ်ထဲမှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကနေလေစီးလာတဲ့ပင်ဂလီလူမျိုးဒုက္ခရဲ80ကျော်ကိုလူပွဲစားတွေနဲ့အတူရထိုင်းရဲတွေကဖမ်းဆီးခဲ့ပါတယ်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်က UNHCR ရဲ့အဆောက်အအုံဒုက္ခသည်တွေအပါအဝင်ဘင်္ဂါလီလူမျိုး80ကျော်ဟာအောက်တိုဘာလ17ရက်နေ့မနက်ပိုင်းမှာထိုင်းနိုင်ငံထဲကိုခိုးဝင်လာတဲ့အတွက်ထိုင်းရဲတွေကဖမ်းဆီးခဲ့တာဖြစ်ကြောင်းဖမ်းကားခရိုင်ပညာရေးနယ်ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးထွချစ်ကပြောပြပါဗျာ။
အဲ့ဒီမှာတကောပါမြို့နယ်တွေကပေါ့အဲ့ဒီဘန်နန်စီဆိုတဲ့အဲ့ဒီရွာလေးနားမှာသူတို့တအုပ်လုံးပြည့်လို့အဲ့ဒီရေကဖမ်းတာမနက်၄နာရီလောက်တည်းကဖမ်းလိုက်တာတကောပါမြို့ပိုင်ရုံဝင်ထဲမှာတကောပါခဏခဏတကောပါမြို့ပိုင်ဝင်ထဲမှာ၄နာရီလောက်ကဆောက်ရောက်လာတယ်54ရောက်အခုထပ်မိထားတာရှိတယ်နောက်က30ကျော်ဆိုတော့အကုန်လုံးပေါင်း80ကျော်အဲ့ဒီမှာဆက်ဆေးပြီးလို့ချင်းတော့သူကခဏခဏထဲမှာဆိုတော့ဒါခဏဆုပ်ကူတော့သူပို့ပါပေါ့အဲ့ဒီကျုံးပေါ်ကနေပြီးတော့သူတို့ရှင်နဲ့ကဲ့ပြီးတော့မှာအဲ့ဒီကနေပြီးတော့ကားနဲ့သူတို့ခါတိုင်းလဲသူတို့ပြီးခဲ့တဲ့အပတ်ကနံပါတ်ကလည်းအဲ့လိုမျိုးပြီးတယ်အဲ့လိုမျိုးကားနဲ့ခေါ်တော့ကားကြီးထဲမှာမိတာပေါ့သူတို့ခါနဲ့ဟိုဘင်္ဂါတွေကနေပြီးတော့ထိုင်းနေဆက်ကိုရင်နှန်းလာတယ်ထိုင်းနေဆက်ကနေပြီးတော့သူတို့ကျုံးနေပေါ်မှာခဏထားတယ်ကျုံးနေပေါ်မှာသူတို့၄-၅ရက်လောက်နေရတယ်ပြောတယ်၄-၅ရက်နေပြီးတော့မှာကိုကအဲ့ဒီကားနဲ့တစ်ချက်သွားပြီးတော့သူတို့အဲ့ဒါမလေးရှားဘက်ကိုပို့ဖို့ဒုက္ခစကန်းဒါအဲ့ဒုက္ခစကန်းရရှိတဲ့ကတ်တွေပါရှိတယ်အဲ့ဒါအဲ့သူတို့တော့ဒုက္ခစကမ်းမှာမနေကြဘူးဆိုတော့ဒုက္ခစကမ်းမှာကခါတိုင်းလူသူတို့ဟိုနိုင်ငံသားတော်လို့ရမလို့ထင်လို့နေတာအခုတော့နိုင်ငံသားတော်လို့မရဘူးအဲ့မှာပဲထားမယ်ဆိုတော့အဲ့ဒါကြောင့်မို့သူတို့ကပွဲစားတွေနဲ့အချို့အများကြီးကတော့ပွဲစားတွေနဲ့အဲ့ဒီရှင်ကြီးတွေပေါ့လာပြီးတော့အခုခိုင်းနေတာကိုရောက်လာတာတချို့ကတော့ဒီမှာသူစားတဲ့တာတချို့ကသူ့ကိုဖမ်းပြီးခေါ်လာတယ်ဆိုတော့တယောက်ကိုသူ့ကိုချုပ်ပြီးတော့ဖမ်းပြီးတော့နေပေါ်တင်တယ်ပေါ့သူကတကယ်တော့ဘယ်မှမသွားချင်ဘူးတော့
သူတို့တွေဟာမလေးရှားငွေရင်းကစ်4000ပေးခဲ့ရသူတွေရှိတယ်လို့ဒါကာငွေ38000နဲ့မလေးရှားနိုင်ငံအရောက်ပို့ပေးမယ်ဆိုပြီးပွဲစားတွေကခေါ်လာခဲ့ကြတာပါသူတို့အားလုံးဟာရခိုင်ဘာသာစကားကောမြန်မာဘာသာစကားများပါမတက်ကြပဲဘင်္ဂါလီစကားတွေကိုသာပြောတတ်ကြတယ်လို့ဆိုပါတယ်သူတို့ကိုခေါ်လာတဲ့ပွဲစားတချို့ကတော့အင်္ဂလိပ်စကားအနည်းငယ်ပြောနိုင်ကြတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကဒီလိုလှေစီးပြီးထိုင်းနိုင်ငံထဲကိုရောက်ရှိလာတဲ့ဒုက္ခသည်တွေဟာအကျဉ်းရည်မနေတော့ပါဘူးပြီးခဲ့တဲ့နှစ်ပတ်ခန့်ကပဲအခုလိုမျိုးထိုင်းနိုင်ငံထဲကိုဝင်ရောက်လာတာကြောင့်ဖမ်းဆီးခဲ့တာတွေလည်းရှိခဲ့ပါတယ်ဒီလိုလူပွဲစားတွေနဲ့ခိုးဝင်လာတဲ့ဒုက္ခသည်တွေကိုထိုင်းနိုင်ငံကအချုပ်စခန်းတွေထဲမှာထားပြီးတချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအကြောင်းကြားတာမျိုးထိုင်းနိုင်ငံဘက်ကလုပ်လို့ရှိပေမဲ့တာဝန်ယူတဲ့နိုင်ငံမရှိတဲ့အတွက်များသောအားဖြင့်ဒီဒုက္ခသည်တွေဟာထိုင်းနိုင်ငံရဲ့အချုပ်စခန်းတွေထဲမှာပဲနေထိုင်ရတာများပါတယ်မကြာခဏဆိုသလိုပဲဒုက္ခသည်တွေဟာပင်လယ်ပြင်မှာထိုင်းရည်တပ်နဲ့တိုးတဲ့အတွက်ရှောင်ပြေးရင်လှေမှောက်ရတဲ့အဖြစ်တွေရာသီဥတုဆိုးချိန်မှာလာတဲ့အတွက်လှေမှောက်လို့တည်ဆုံးကြရတဲ့အဖြစ်တွေလည်းကြုံကြရပါတယ်ထိုင်းနိုင်ငံအနေနဲ့ကတော့ဒီလိုဒုက္ခသည်တွေဝင်လာတာမျိုးကိုတင်းတင်းကြပ်ကြပ်ဖမ်းဆီးတာမျိုးတွေလုပ်နေပေမဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကနေလှေစီးပြီးတော့ထိုင်းနိုင်ငံဘက်ကိုခိုးဝင်နေတဲ့ဒုက္ခသည်တွေကတော့မကြာခဏဆိုသလိုဝင်လာနေစေဖြစ်ပါတယ်ရှင်
ရာဇခင်တချင်းကနိုင်ငံတကာမှာအင်မတန်မျက်နှာငယ်ခဲ့ရတဲ့မြန်မာရွှေပြောင်းအလုသမားတို့ဟာကိုယ်နိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပြီးဖြစ်တဲ့အတွက်သူတို့ဘဝအခြေအနေဘလောက်တိုးတက်ကောင်းမွန်လာပါသလဲနိုင်ငံတော်ကသူတို့ကိုဘလောက်ထိကာကွယ်စောင့်ရှောက်မှုပေးနိုင်ပလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ် 2023255992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တူစင်ရေးသားပြောကြပြီး MP3 တန်ဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ်။
တရရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထမှန်ဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းသဘောက်တင်ပြပါမယ်အစ္စလာမစ်အစွန်းရောက် IS အဖွဲ့ကိုဝိုင်းတိုက်ခိုက်နေချိန်မှာဥရောပနဲ့တခြားဒေသကလူငယ်တွေရချီပြီးဒီ IS ရဲ့ jihadi ဘာသာရေးတိုက်ပွဲမှာပါဝင်လာနေကြပါတယ်အခုလိုပါဝင်လာတဲ့အထက်မှာအမျိုးသမီးတွေလည်း30ရာခိုင်နှုန်းလောက်ရှိနေပါတယ်သူတို့ကိုစိတ်ကူးရင်အစ္စလာမစ်နိုင်ငံဖော်ဆောင်ရေးတိုက်ပွဲဝင်ပေးဖို့ဖျားယောင်းသွေးဆောင်ခံခဲ့ရတာဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ဒီအမျိုးသမီးအများဆုံးထွက်သွားခဲ့တဲ့ပြင်သစ်နိုင်ငံကနေ VOA သတင်းထောက် Lisa Brennett သတင်းပေးပို့ထားပါတယ်ကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါလွန်ခဲ့တဲ့နှစ်ပတ်ကပဲပြင်သစ်တောင်ပိုင်းက15နှစ်အရွယ်အမျိုးသမီး Asia Saidi ဟာ DG ဟဘာသာရေးတိုက်ပွဲဝင်ဖို့သွားပြီလို့ Facebook မှာရေးပြီးအင်ကဆင်းသွားခဲ့ပါတယ်စုံစမ်းစစ်ဆေးသူတွေနဲ့ကြောက်လန့်သွားတဲ့သူမိသားစုကအကြီးအကျယ်လိုက်ရှာရမှာမဆေးမျိုးကဘီယာဆိုင်မှာလုံနေတာကိုတွေ့ခဲ့ရပါတယ်သူမကပြင်သစ်ရေဒီယိုကိုအင်တာဗျူးလုပ်ရမှာ
J'étais entraîné et en voyant les vidéos ça
သူမပြင်သစ်လို့ပြောသွားတာကအင်တာနက်ဝက်ဘ်ဆိုက်ကတဆင့်ဒီဘာသာရေးတိုက်ပွဲဝင်သူတွေရဲ့စီယုံမှုမှာသူမတိတ်ညွတ်ခဲ့မိတယ်ဒါပေမဲ့ဒီမျိုးနားတစ်ဝိုက်မှာကတော့ဒီလားစီယုံတဲ့သူတွေဟာအချမ်းဖက်သမားတွေပါလို့ပြောနေပြန်တယ်လို့ဆိုတာပါအခုလိုပဲပြင်သစ်နိုင်ငံကနေလူပေါင်း1000နီးပါး IS စစ်သွေးကြွတွေရဲ့သွေးဆောင်မှုအောက်ပါသွားခဲ့ရမှာ60ကျော်ကအမျိုးသမီးငယ်တွေဖြစ်နေပါတယ်လန်ဒန်မြို့က King College ရဲ့ကာကွယ်ရေးလေ့လာမှုဌာနကဆရာမ Catherine Brown အနေနဲ့ဒီဂျီဟတ်တိုက်ပွဲမှာအမျိုးသမီးခန္ဓာကိုလေ့လာနေပါတယ်။ College ဆရာမ Brown ကဘာကြောင့်အမျိုးသမီးတွေဂျီဟတ်တိုက်ပွဲဝင်လာတာကိုအခုလိုသုံးသပ်ပြပါတယ
်။ Women join radical groups.And travel to Islamic State for both
အမျိုးသမီးတွေအစွန်းရောက်အဖွဲ့တွေကိုဆက်သွဲတယ်အစွန်းရောက် IS အဖွဲ့နေရာကိုသွားကြတယ်ဆိုတာပုံကိုရေးရအရရောနိုင်ငံရေးရောနှစ်ခုစလုံးကြောင့်ပေါ့နော်ဒါကစိတ်လှုပ်ရှားစရာတစ်ခုတည်းကြောင့်တက်တက်သွားတယ်လို့ပြောကြတာတော့ကျွန်မလက်မခံဘူးအိမ်တော်ပဲရှာဖို့တက်တက်သွားတာလည်းမဖြစ်နိုင်ပါဘူးဒါမျိုးပြောတာတွေကအထင်သလိုရှောက်ပြောကြတာရှင်အတိတ်ပဲလည်းမရှိဘူး
ဒါပေမဲ့ဒီမှာကပဲတချို့ကတော့ဂျီဟတ်ဘာသာရေးတက်ခိုက်သူတွေရဲ့ဇနီးလောင်းဖြစ်ချင်တဲ့စိတ်နဲ့သွားတာရှိတယ်။ဒါပေမဲ့ကြံတဲ့အမျိုးသမီးတွေကတော့ပြည်ပြည့်စုံတဲ့မွတ်စလင်နိုင်ငံတော်ယာယီရီမန်းချက်နဲ့စိတ်ကူးရင်သွားကြတာလို့ဆိုပါတယ်။ပြင်သစ်မနုဿဗေဒပညာရှင်ဒူနီယာဘူဇာဟာပဲရစ်မြို့ကအစွန်းရောက်အန်ဒီရဲ့ကာကွယ်ရေးဌာနတင်မှာလုပ်နေပါတယ်။ဒီမှာကအမျိုးသားတွေအနေနဲ့မကောင်းဆိုးဝါးတွေကိုတိုက်ခိုက်ဖို့စီရင်ခံခဲ့ရပြီးအမျိုးသမီးတွေကတော့လူသားချင်းစာနာမှုဆိုင်ရာကူညီရေးအတွက်စီရင်ခံခဲ့ရတယ်လို့အခုလို့ဆိုပါတယ
်
။ဒီမှာပြင်သစ်လို့ပြောတာကဒီစီရင်တဲ့သူတွေကပထမတော့ဘာသာရေးတိုက်ပွဲမှာကိုယ်ချစ်ခင်တဲ့သူတွေကိုကာကွယ်ဖို့အတွက်အသေးခံရေးရမယ်။နောက်ဒုတိယအနေနဲ့သူနာပြုနဲ့အခြားအများအကျိုးပြုလုပ်ငန်းတွေလုပ်ဖို့စီရင်တာပါလို့ဆိုတာပါ။ဒါအပြင်ဒီစစ်သွေးကြွ IS အဖွဲ့အနေနဲ့တက်ကြွလှုပ်ရှားခြင်းစိတ်ရှိအောင်လဲစီရင်ပြတယ်လို့အစ္စလမ်ကျွမ်းကျင်သူနဲ့အကျမ်းဖက်ဆန့်ကျင်အငြိမ်းစားရရှိလူးဝစ်ကပရီယိုလီကအခုလိုဆိုပါတယ
်
သူပြင်သစ်လို့ပြောတာကလူမှုရေးလုပ်ဖို့တည်းမဟုတ်ဘူးဒီဘာသာရေးတိုက်ပွဲမှာအမျိုးသမီးကဏ္ဍကိုမြှင့်တင်ပေးတယ်ဗီဒီယိုပုံတွေထဲမှာအမျိုးသမီးတွေတနက်ကင်ပြီးခက်တီတီခက်ချက်ချင်းပြောတာတွေကဆွဲဆောင်အားဖြစ်စေတယ်လို့ဆိုတာပါဒါကို college ဆရာမ brown ကလည်းအခုလိုသဘောတူကြအောင်ပြောပါတယ
် And the reason it's significant is because of our bias
Tomorrow's site မှာအရင်ထဲကရှိထားတဲ့ဘက်ဘက်ကိုပို့ပြီးတော့သဘောကျထောက်ခံတယ်ဆိုတဲ့ခံစားချက်တွေကြောင့်လည်းဒီကိစ္စပို့ပြီးတော့ထူးခြားမှုရှိတာပါအမျိုးသမီးတွေဒီလိုမျိုးအကြမ်းဖက်လုပ်ရတဲ့မှာပါဝင်နေတာတွေ့ရတော့အရန်ကိုအားရှိတယ်လို့မျိုးခံစားရပါတယ်ဒါကဝါရဖြန့်ပြီးတော့အာဏာသိမ်းပစ်တာမျိုးပါရှင
်ဒါပေမဲ့IS စစ်သွေးကြွစခန်းတီစီရောက်ပြီးမှတော့ဒီအမျိုးသမီးငယ်တွေအနေနဲ့မှန်းချက်နဲ့နှမ်းထွက်လွဲခဲ့ရတယ်လို့ဆီယမ်မဘရောင်းကအခုလိုဆက်ပြောပါတယ
် And what we're tending to see again is
တကယ်လည်းကျမတို့လက်တွေ့ကြုံရတဲ့အခါကျတော့ထင်ထားသလိုမဟုတ်ဖ ೇನೆ အများကြီးပိုကြမ်းတမ်းခက်ခဲနေပါတယ်ဒါကြောင့် internet Twitter ပေါ်မှာသဘင်60ဘဲမှာရှာရမလဲ။အိုးဒီအိမ်နာမအများစုတုံးရတာကြီးပါလား။ဒီလိုမျိုးပြောနေတာတွေတွေ့ရတာပေါ့
။အလားတူပြင်သစ်နိုင်ငံအဗင်ဂျော်မြို့က16နှစ်အရွယ်အမျိုးသမီးနော်မာဘက်တီဟာလည်း IS စခန်းကိုရောက်ပြီးမှပြန်ထွက်လို့မရဘဲပြိမိနေပြီးမှာရင်ဆုံးဖြတ်ခဲ့မိတယ်လို့သူမကိုစီးရီးယားမှာမေလမှာလာတွေ့ခဲ့တဲ့သူမရဲ့အကိုကိုပြောပြခဲ့တယ်လို့အကိုဖြစ်သူကယူကျုံမရပြန်ပြောပြခဲ့ပါတယ်ခင်ဗျာ။
ကိုဝင်းမင်းတင်ပြသွားတော့ပါရှင်ခုတော့ကျမရဲ့အကြောင်းအားဆင်ရအောင်ပါတအိမ်ကောင်းကင်ဆာနဲ့ဆက်ဆက်နေတဲ့ကျွမ်းနှုတ်တွေပေါက်စေတတ်တဲ့လိန်ကနေကူးတဲ့ယောဂပိုး HPV ကိုစီစီယုံနဲ့တွေ့နိုင်မဲ့စမ်းသပ်ချက်အသစ်တမျိုးကိုသူတေသနာပြုတဲ့လူတွေတွေ့ရှိလိုက်ပါတယ်ဒါကတော့တအိမ်ကောင်းကင်ဆာကိုအတွင်းကြကြအစမ်းသပ်မခံလို့တဲ့အမျိုးသမီးတွေအတွက်သတင်းကောင်းတစ်ခုပါပဲကျမရဲ့ဆိုင်ရာသတင်းတော့ Art Chim's သတင်းပေးပို့ထားတာကိုဆက်ပြီးတင်ပြပါမယ် ကျွမ်းနွေပေါက်စီတက်တဲ့လိန်ကနေကူတဲ့ယောဂါပိုးပပ်လိုမာဗိုင်းရပ်စ် HPV ဟာအမျိုးသမီးတွေမှာဖြစ်လေရှိတဲ့တိမ်ကောင်းကင်ဆာနဲ့ဆက်စပ်မှုရှိပါတယ်။ဒီယောဂါပိုးရှိမှရှိဆန်သက်ခံရမှာတိမ်ကောင်းတွေကအသားအစကလေးကိုယူပြီးအနုကျင့်မှန်ဘလို့အောက်မှာစစ်ဆေးကြည့်တာပါ။အမျိုးသမီးတော်တော်များများကဒီလိုထက်ထဲဝင်ဝင်ဆက်သက်ခံရတာကိုသိမကြိုက်ကြပါဘူး။ဒီလိုဆန်သက်ခံစရာမလိုတော့ပဲတိမ်ကောင်းကင်ဆာကိုစစ်ဆေးနိုင်တဲ့နည်းတစ်တခုတွေ့လိုက်ပါပြီ။ဒါကတော့အဲ့ဒီအမျိုးသမီးရဲ့ဆီးကိုစစ်ကြည့်ရုံပါပဲ။ဆီးထဲမှာယောဂပိုးရဲ့မျိုးဗီဇရှိမရှိဆန်သက်စစ်ဆေးကြည့်တာပါ။အမျိုးသမီး14ယောက်ရဲ့ဆီးတွေကိုဗြိတိန်နဲ့စပိန်ကသုတေသနဗျူရိုတွေကဆန်သက်စစ်ဆေးကြည့်ခဲ့ပါရယ်။ဆီးစစ်ကြည့်တာဟာအနုကြည့်အမှန်ဘလူးနဲ့ဆန်သက်သားလောက်တိကျမှန်ကန်မှုမရှိပေမဲ့မနက်စောစောဆီးကိုစစ်ကြည့်တာကတော့မှန်ကန်တိကျမှုရှိတယ်လို့ဆိုပါရယ်။လန်ဒန် Queen Mary တက္ကသိုလ်ကသုတေသနပညာရှင်ဒေါက်တာနေဟာပါလ်ထက်ကတော့ဒီလိုလွယ်လွယ်နဲ့စစ်ဆေးနိုင်ရင်အမျိုးသမီးတော်တော်များများလည်းတိမ်ကောင်းကင်ဆာရှိမှရှိပိုးပြီးဆန်သက်ခံချင်လာလိမ့်မယ်လို့ပြောပါရယ်
။ If you have a urine test that is as accurate as that, then it opens up the world of...
ဆီးဆီးယုံနဲ့တိမ်ကောင်းကင်ဆာဖြစ်ခံသည့်အခြေအနေကိုရောဖြစ်နေတဲ့သူတွေကိုပါတိတိကျကျဆန်သက်နိုင်မယ်ဆိုရင်တော့တကယ်လို့ယောဂါဖြစ်လာရင်လည်းဆေးကုကိုအချိန်မီသွားတာပေါ့ရှင်
။ဒေါက်တာပါတက်နဲ့သူ့ရဲ့လုပ်ဖော်ကိုင်မဲ့တွေကသူတို့ရဲ့အခုတွေ့ရှိချက်တွေကိုဗြိတိန်ဆေးပညာရှင် The MBJ မှာပုံနှိပ်လိုက်ပါတယ်။ဒီအပြင်အမျိုးသမီးတယောက်တည်းကိုလုပ်တဲ့စံတမ်းမှုအမျိုးမျိုးရဲ့တွေးရှိချက်တွေကိုရှင်တွဲဖော်ပြဖို့နဲ့ဒီတွေးရှိချက်တွေကိုစံတမ်းမှုရေဆက်လုပ်ဖို့မန်ချက်စတာတက္ကသိုလ်ကသုတေသနပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲအခုစံတမ်းမှုရဲ့ခေါင်းဆောင်ဒေါက်တာပါသကာရောအနာဂတ်မှာကိုယ့်အိမ်ကနေစီးစစ်ပြီးတိမ်ကောင်းစစ်ခံနိုင်ဖို့မျှော်မှန်းနေပါတယ
်။ Imagine if you're in a village in the middle of nowhere, you don't have much access at all.
မာလူတို့ရောက်ပေါက်နေတဲ့ရွာကလေးတွေမှာနေတဲ့သူတွေအဖို့ကျမကြီးအတွက်ဆရာဝန်ဆရာမတွေကိုနေ့တိုင်းလက်လန်းမိဖို့မဖြစ်နိုင်ဘူးလေတကယ်လို့များစစ်စစ်ဖို့ဆေးဘူးကိုဆေးရုံဆေးကန်းကိုပို့ပေးပြီးနှစ်ပတ်လောက်ကြာလို့အဖြေသိနိုင်မယ်ဆိုရင်ဘယ်လောက်ကောင်းလိုက်မလဲ
တစ်ချိန်ထဲမှာပဲသူ့ရဲ့တွေးရှိချက်ကိုအတိတ်ပဲကောက်မလွဲဖို့ဒေါက်တာပါသက်ကအဆက်ပြောပါရယ်စစ်စစ်ကြည့်ုံနဲ့ကျွန်းနို့တွေပေါက်စေတတ်တဲ့လိန်ကနေကူတဲ့ယောဂါပိုးပပ်လိုမာဗိုင်းရပ်စ် HPV ကိုဆန်သက်စစ်ဆေးနိုင်မယ်ဆိုရင်တော့ဒီဆန်သက်မှုတွေကအရေးတကြီးနဲ့ရှေ့ဆက်ဦးစားပေးလို့ဖို့တိတ်ကိုထိုက်တန်ပါတယ်လို့သူကဆက်ပြောရပါတယ်ရှင်
VOA ကနေစနေနေ့ညနေပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ညနေပိုင်းအစီအစဉ်အဆုံးမတိုက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံကတလက်ကြီးညာပေးပါမယ်ရှင်
နောက်အာဖရိကနိုင်ငံတွေကလာတဲ့လေယာဉ်ခီးစဉ်တွေမှာပါတဲ့ခီးသည်တွေကိုအမေရိကန်လေဆိပ်တချို့မှာအီဘိုလာရောဂါဖြစ်မဖြစ်ကိုစစ်ဆေးနေပါတယ်။နယူးယောက် JFK လေဆိပ်မှာဒီကနေ့စနေနေ့မှာစစ်ဆေးမှုတွေကိုစတင်နေပြီးတော့ဝါရှင်တန်၊ဒါလတ်စ်၊နယူးယောက်တခါရှီကာဂို၊အိုဟာရာနဲ့အတ္လန်တာလေဆိပ်တွေမှာလည်းလိုင်ဘေးရီးယား၊ဆီယရာလီယွန်နဲ့ဂီနီနိုင်ငံတွေကလာတဲ့ခီးသည်တွေကိုမကြခင်စစ်ဆေးသွားမှာဖြစ်ပါတယ်။လောလောဆယ်အီဘိုလာရောဂါဟာနိုင်ငံခုနှစ်ခုမှာဖြစ်ပွားနေပြီးတော့သေဆုံးသူဟာ4000ကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ချနေတော့ကပြောကြားခဲ့ပါတယ်။ကင်မရွန်းနိုင်ငံမှာတော့ဘိုကိုဟာရမ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တရုတ်လုပ်သား10ယောက်အပါအဝင်တစားကန်28ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့ကင်မရွန်းသမ္မတကပြောပါတယ်။ကင်မရွန်းဒုဝန်ကြီးချုပ်ကတော့ပါတဲ့တစားကန်တွေဟာအခုအန္တရာယ်ကင်းရှင်းစွာရှိနေကြတယ်လို့သမ္မတကစနေနေ့ဒီကနေ့မှပြောကြားခဲ့ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကကာဒ်လူမျိုးတွေနေကြတဲ့ကိုရ်ဘာနီမြို့မှာတိုက်ပွဲတွေဟာပြင်းထန်နေစေဖြစ်ပါတယ်။ Islamic State စစ်သွေးကြွတွေဘက်ကသိမ်းပိုက်လိုက်နိုင်တဲ့နေရာတွေပို့ပြီးတော့များလာနေတာနဲ့အတူအဲ့ဒီတမျိုးလုံးစစ်သွေးကြွတွေရဲ့လက်ထဲကျသွားခဲ့ရင်လူတွေထောင်ထဲချီဟာအစုလိုက်အပြုံလိုက်အသက်ခံနိုင်ရမယ့်အခြေအနေရှိနေတယ်လို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကအတောက်ကြနေတုန်းကပြောကြားခဲ့ပါတယ်ရှင်
။တရင်အတင်းချုပ်ကိုမဆုမြမွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့ engineer ကတော့ Glenn Von Galio ဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့၅ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆက်မြောက်နာဖြစ်တဲ့ farmis.voanews.com မှာလည်းနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမရင်အဆုံးသတ်ပါရစေရှင်။ည9နာရီကျရင်တစ်ခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးဆုံကြရအောင်ပါ။တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.